တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတတိပုဂ္ဂလအစီအစဉ်နဲ့လာရောက်မဲ့သူတွေတရုတ်အစိုးရကတရားဝင်ထုတ်ပေးတဲ့ကျန်းမာရေးထောက်ခံစာတင်ပြနိုင်ရင် ဗိုင်းရပ်စ်ကူးစက်ပြန့်ပွားတာကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့နှစ်နိုင်ငံကြားအပြန်အလှန်ခီးစဉ်တွေခေတ္တရပ်ဆိုင်ထားချိန်မှာအခုလိုထုတ်ပြန်ခဲ့တာပါ။မြန်မာခီးသွားလုပ်ငန်းတွေကတော့အခုချိန်မှာတရုတ်နိုင်ငံသားတွေကိုဝင်ခွင့်ပေးတာရပ်ထားတဲ့လို့အကြံပြုကြတာတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
တရုတ်ခီးသွားရေးတို့ခီးစဉ်ဆောင်ရွက်နေရတွေကိုနှစ်နိုင်ငံအပြန်အလှန်ဆိုင်ရာထားပေးမယ်။ကျမကြီးထောက်ခံစာတင်ပြနိုင်မယ်ဆိုရင်တရုတ်ခီးသွားတွေကဤဗီဇာလျှောက်ထားနိုင်ကြောင်းဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကဒုတိယညွှန်ကြားမှုကြောင့်ဦးအောင်အေးဟန်ကပြောပါတယ်။
အဲ့ဒီလူလာမဲ့လူတွေဆိုရင်လာလို့ရတယ်လာလို့မရဘူးဆိုတော့ကျွန်တော်ပြောတယ်အီဗီဇာချောက်ထားတဲ့ဒီဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးမှသူကျွန်တော်ရဲ့စီစီးမှုစီစီးပြီးပါပြီခုပေးပြီးလည်းဆက်လျက်တော့ကိုယ်ရှိပါဘူးဆိုတော့ထောက်ခံတယ်ဒီမှာတောင်းလိုက်ပါတယ်အဲ့တော့အဲ့ထောက်ခံချက်ဒီပါမှဤဗီဇာချောက်လို့ရမယ်ဆိုပြီးမှကျွန်တော်ကအဲ့ဒါလေးထုတ်ပြန်လိုက်ပါတယ်။
ဒါကြောင့်ဤဗီဇာနဲ့တရုတ်နိုင်ငံဘက်ကဝင်ရောက်လာသူတွေဟာလည်းတရားဝင်ကုမ္ပဏီတွေကလာရဲ့သူတွေဟုတ်မဟုတ်ဆိုတာစီစစ်တင်ကြောင်းခီးသွားလုပ်ငန်းရှင်တွေကအစိုးရကိုအကြံပြုခဲ့ပါတယ်။တရုတ်တွဲစီကိုဗီဇာမပေးပါဘူးဆိုပြီးတော့ဆိုအပ်ခြင်းရမယ်။အနောက်ဘက်နိုင်ငံအကျိုးသက်ပါ။ဒါနည်းနဲ့မှကျမ်းမာရေးဗီဇာတွေပါလေဗီဇာကသူကစီးပွားရေးကလာမဲ့သူဖေးစားရှိတယ်။အဲ့ဒါဆိ
ါတယ်တရုတ်ခီးသွားရေးကြောင့်အခြေခံလုံသားတွေအနည်းငယ်ထိခိုက်နိုင်ပေမဲ့ကြီးကြီးမားမားအပြောင်းလဲမရှိရကြောင်းခရီးစဉ်တွေယာယီဆိုင်ငံ့ထားတာကိုလက်ခံကြောင်းမြန်မာနိုင်ငံအလန်းညွန်အပင်ဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ
်လူရတာတစ်ခုပြရအတွက်တော့ငယ်လေးကြီးခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ဒီမျိုးသားလုံးယူပြီးမှနဲ့ဆိုရင်တော့ကျွန်တော်တို့ကဝင်ယူကြီးခဲ့တာပဲအဓိကအခုလိုမျိုးတမတ်ရေးကိုစတဲ့အခြေအနေတစ်ခုမှာခုနိုင်ငံငါလူတွေရဲ့ဟိုဖိတ်ဘူးကဟိုနည်းနည်းရော့ပြေတယ်လို့ကျွန်တော်တို့ကတော့ဟိုလက်ခံတယ်ဆိုတော့ဒီလိုလို့ဆိုရင်အရေးတက်လိုက်တာတော့ကျွန်တော်တို့ကတော့လက်ခံတယ်ဟိုပါစိတ်သာ positive decision ကိုကျွန်တော်တို့ယူပါတယ်
ပြည်တွင်းကိုနိုင်ငံခြားဧည့်သည်တွေဝင်ရောက်မှုက2019မှာ2018ထက်38ရာခိုင်နှုန်းတိုးလာပါတယ်။အလုံသမားလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝင်ကြီးဌာနကအချက်အလက်တွေရဆိုရင်တရားဝင်ဗီဇာနဲ့လာတဲ့နိုင်ငံသားအရေအတွက်ဟာ2019ထဲမှာ2တန်းကျော်ရှိပြီးအဲ့ဒီထဲမှာတရုတ်နိုင်ငံသားက9သိန်းကျော်နဲ့အများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ကူးစက်လာခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း28နိုင်ငံကိုကူးစက်ခဲ့ပြီးဖေဖော်ဝါရီ19ရက်မနက်ပိုင်းစရင်အရဆိုရင်လူပေါင်း9000ကျော်ရှိပါတယ်။ဒါကကမ္ဘာလှည့်အပျော်စီးသမော Diamond Princess ပေါ်ကကူးစက်ခံရသူအယောက် 542 ယောက်ရဲ့စရင်ကိုပါထည့်တွက်ထားတာဖြစ်ပါတယ်။သေဆုံးသူကတော့တရုတ်နိုင်ငံမှာအများဆုံးဖြစ်ပြီးစုစုပေါင်း2000ကျော်ရှိလာပြီဖြစ်ပါတယ်။